ွေးထက်တန်ယူနှိမ်နွှဲမှုတွေနဲ့ကြုံခဲ့ရတဲ့လက်ဗရောင်းတောင်ကျင်းဤစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကသမရအပေါ်တရားစွဲဆိုထားတာကိုတရားရုံးကပယ်ချလိုက်ပါတယ်။မုံရွာခရိုင်ဆလင်းကြီးမြို့နယ်တရားရုံးကအမှုကိုပယ်ချလိုက်တဲ့အပေါ်မှာတော့တရားလိုဖြစ်တဲ့ဒေသခံတွေကအယူခံဝင်ဖို့ပြန်ပြီးတော့ပြင်ဆင်နေကြတာပါ။ဒေသခံတွေကသမရအပေါ်ဘာအတွက်တရားစွဲဖို့ကြိုးပမ်းကြတယ်လဲဆိုတာကိုတော့ VOA ရဲ့ရန်ကုန်အခြေစိုက်သတင်းတောက်ကိုအောင်ရဲမောင်မောင်ကအပြည့်အစုံပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။လက်ဗရောင်းတောင်ဒေသခံအချို့ဟာပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကလက်ဗရောင်းတောင်ကျင်းနီစီမံကိန်းတပိတ်စခန်းတွေကိုအစိုးရကအင်အားသုံးဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့ပြက်ကွက်ခဲ့တဲ့အတွက်မတ်လ4ရက်နေ့ကသမရဦးသိန်းစိန်ကိုတရားစွဲဆိုဖို့စားလင်းကြီးမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားခဲ့ကြတာပါ။အဲ့ဒီလိုလျှောက်ထားခဲ့တဲ့အမှုကိုတရားရုံးကအမှုစွဲဆိုဖို့မခိုင်လုံဘူးဆိုတဲ့အကြောင်းပြချက်နဲ့ဒီကနေ့မတ်လ17ရက်နေ့မှာတရားရုံးကပလက်လိုက်တယ်လို့လက်ဗရောင်းဒေသခံဝိဇာသိပ္ပံအသင်းကကိုတောင်းထိုက်ကပြောပါတယ်
။ဒီကနေ့ကိုရုံးကြီးဟိုသူပေးဆက်တရနေကိုကျွန်တော်ပြန်သွားတဲ့အချိန်မှာသူတို့ကတော့မျိုးနယ်တရားသူကြီးဒေါက်ခင်ကြီးချေရနေပြီးတော့ဥပဒေနဲ့အညီအမှုဖွင့်လျင်အကြောင်းမပေါ်ပေါက်ရေးအမှုမဖွင့်လျပါဆိုပြီးတော့ကျွန်တော်တို့ဒီအမှုကိုပယ်ချတာကိုခံလိုက်ရပါတယ
်။အခုလိုတရားရုံးကအမှုကိုပယ်ဖြတ်ပေမဲ့အစ်မင့်တရားရုံးတခုမှာအမှုဆက်ဖွင့်နိုင်မှုစူးစမ်းအောင်မှာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ဗရောင်းဒေသခံတွေရဲ့ဥပဒေကြံပေးဖြစ်တဲ့ဦးစောကျော်ကျော်မင်းကမျိုးနယ်တရားရုံးကအမှုကိုပတ်လက်လိုက်ပေမဲ့ခရိုင်တရားရုံးမှာအမှုဆက်ဖွင့်မှုစူးစမ်းရမှာဖြစ်ပြီးတော့အခုအမှုကိုလက်မခံတဲ့အတွက်မြန်မာနိုင်ငံကအမြင့်ဆုံးတရားရုံးအထိတက်ဖို့ရှိတယ်လို့သူကပြောပါတယ်
။မြို့နယ်တရားသူကြီးဒေါက်ခင်ငယ်စီရနေပြီးတော့ဥပဒေနဲ့အညီအမှုဖွင့်လျက်အကြောင်းမပေါ်ပါဘူး။အမှုမဖွင့်လက်သာပါဆိုပြီးတော့သူတိုက်လျှောက်လာကိုပယ်လိုက်ပါတယ်။ပယ်လိုက်တဲ့အတွက်ကျွန်တော်တို့ကဒီလိုမျိုးအကြောင်းမပေါ်ပါတဲ့ကိစ္စဟာဘလို့အကြောင်းကိစ္စမျိုးလဲဆိုတဲ့ဥစ္စာကိုသိရှိနိုင်ဖို့အတွက်အမြင့်ဆုံးတရားရုံးကိုမေးမြန်းလျှောက်ထားမေးမြန်းသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအမြင့်ဆုံးတရားရုံးကိုပြင်းပြင်းထန်ထန်သွားမှာဖြစ်တယ်ဒါတစ်ချက်ပါနောက်တစ်ချက်ကတော့ဒီလိုမျိုးပယ်လိုက်တဲ့အတွက်ခရိုင်တရားရုံးမှာလည်းအယူခံပြင်ဆင်လျှောက်ခွင့်ရှိပါတယ်ဆိုတဲ့အတွက်ခရိုင်တရားရုံးမှာလည်းအယူခံပြင်ဆင်လျှောက်ထားဖို့အတွက်ကိုကျွန်တော်တို့ဒီဥတိုက်လျှောက်ထားတရားစွဲဆိုတဲ့ဒေသခံပြည်သူတွေကိုအကြံပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လက်ဗရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းပေးရေးဆက်လက်တောင်းဆိုနေကြတဲ့ဒေသခံတထောင်နီးပါးလောက်ဟာလက်ခွန်တောင်နဲ့အင်ဂျင်တောင်တွေပေါ်မှာမတ်လ9ရက်နေ့ကစီမံကိန်းပြုလုပ်ဖို့ရှိနေတဲ့တောင်တွေကိုပြန်လည်သိမ်းယူခဲ့ကြပါတယ်။အဲ့ဒီလိုပြန်လည်ရယူခဲ့တဲ့တောင်တွေပေါ်ကဒေသခံတွေကိုရဲနဲ့အာဏာပိုင်တွေကဖယ်ရှားပေးဖို့ချိန်ချောက်မှုတွေအဆက်မပြတ်ပြုလုပ်နေတယ်လို့ကိုတောင်းထိုက်ကပြောပါတယ်။ဥပမ
ာမှာတော့ site အခြေတစ်ချက်မှာဟိုလက်ခွန်တောင်ဆိုတဲ့တောင်ရဲ့အင်ဂျင်တောင်ဆိုတာရှိတယ်။အဲ့နောက်ခုလည်းသိမ်းထားပြီးပါကျွန်တော်တို့ဒီကနေ့ကျန်သိမ်းထားတယ်ပေါ့သိမ်းထားတယ်အဲ့လေးကွန်တောင်တော့သူတို့ဘက်ကနေပြီးတော့အနောင်ဖွဲ့ကြီးကနေပြီးတော့အင်းက900လောက်ကနေပြီးတော့ညပိုင်းဆိုရင်ကျွန်တော်တို့ရှင်းချောက်ခံတာမျိုးတွေအဲ့ဒီကနေ့ဒိုင်းလေးတိုင်းလေးပြီးရတယ်နောက်တစ်ခုကစစ်သွေးကြပုံစံမျိုးနဲ့အော်ဟစ်တဲ့ပုံစံမျိုးတွေလုပ်ပြတယ်နောက်မီးမောင်းတွေထိုးပြီးတော့ slide တွေထိုးပြီးကျွန်တော်တို့ရှိတဲ့ debate scan တွေကိုမီးမောင်းတွေထိုးပြီးတော့ရှင်းချောက်ခံတာမျိုးတွေလုပ်တယ်အဲ့လိုမျိုးနဲ့ထုတ်ခွဲဖို့တော့ကြံစည်နေကြတော့ပြောရရင်တော့ကွာဒီလိုတော့အတွင်းပို့တယ်ကျွန်တော်အင်အားကိုနည်းနည်းစောင့်ကြည့်နေတဲ့ပုံစံမျိုးနေကြမှာရှိတယ်
လက်ဗရောင်းတောင်ဒေသတောင်ပေါင်း33လုံးထဲကအပါအဝင်ဖြစ်တဲ့လက်ခွန်တောင်နဲ့အင်ဂျင်တောင်တွေပေါ်မှာအဆောင်ဒေသခံ100ကျော်လောက်ကညအိမ်စောက်ကြည့်နေတာလည်းဖြစ်ပါတယ်။အခုလိုလက်ဗရောင်းတောင်ဒေသခံတွေရဲ့လှုပ်ရှားမှုတွေဇက်တိုက်ပြုလုပ်နေချိန်မှာပဲအစိုးရဘက်ကစားလင်းကြီးဒေသကိုပုံမှန်144နှစ်လထပ်ပြီးတတန်းတိုးခဲ့ပါသေးတယ်။လက်ဗရောင်းတောင်ကာကွယ်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ဦးချစ်ခင်ကတော့ဒေါ်အောင်ဆန်းစစ်ကြီးဦးဆောင်တဲ့လက်ဗရောင်းတောင်အရေးစုံစမ်းရေးကော်မရှင်ရဲ့အပိသက်အစီရင်ခံစာကိုစောင့်ကြည့်နေတယ်လို့သူကပြောပါတယ်။လက်ဗရောင်းတောင်မပြောက်ွယ်ရေးတက်ကြွလှူရှားသူတွေကလည်းစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်ကုမ္ပဏီလက်ထက်ကတောင်တွေကိုဆက်လက်သိမ်းယူဖို့ကြိုးစားအောင်မယ်လို့ပြောကြပါတယ်။လက်ဗရောင်းတောင်စွန့်စိုင်းကော်မရှင်ရဲ့ဂျားပြက်အစီရင်ခံစာဟာပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းလောက်မှာထွက်မယ်လို့ပြောထားပေမဲ့အခုမတ်လအထိပြည်သူတွေသိနိုင်တဲ့အစီရင်ခံစာထွက်မလာသေးပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတော့လက်ဗရောင်းအရေးနဲ့ပတ်သက်ပြီးတော့ဂျားပြက်အစီရင်ခံစာတစ်စောင်ကိုနိုင်ငံတော်သမ္မတထံတင်ပြပြီးပြီလို့ကော်မရှင်မှာပါဝင်တဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကပြောပါတယ်ခင်ဗျာ။